Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ12ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမဆုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်တင်ဒီထဲမှာတော့ကုလသမဂ္ဂကပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမျိုးတော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်မြောက်ကိုရီးယားခေါင်းဆောင်ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ချန်နေသေးတဲ့တန်ဆက်သွယ်တွေကိုပါဖြတ်တောက်လိုက်တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတဲ့ကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအရေးပေါ်အစည်းအဝေးကျင်းပနေတဲ့တွင်နောက်တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေလို့စစ်ဘေးလွရာကိုထွက်ပြေးနေရတဲ့ဒေသခံတွေအခြေအနေဘယ်လိုရှိပါသလဲ
အခုရောက်တာကတော့အလုံးလူကြီး332ခုပဲအိမ်တော်စုက93ခုပဲအလောင်းနေရတယ်ဘလူးယာနာမှာတန်းဆွေးနေတဲ့အလောင်းတွေ
ဒေသခံတွေကိုကူညီပေးနေတဲ့သူပြောပြသွားတာပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဖက်စစ်ဂျပန်ဒေါ်လာရေးမှာကြာဆုံးခဲ့တဲ့ဗိုလ်မှူးကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားသူကြာဆုံးခဲ့တဲ့နေရာနဲ့မွေးဖွားရာနေရာတွေမှာကျင်းပကြမယ်သတင်းနဲ့အတူထိုင်းနိုင်ငံကငရုတ်စီအမေရိကန်မှာလူကြိုက်များနေတဲ့အကြောင်းသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ကုလသမဂ္ဂကပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမျိုးတော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီကတော့စစ်တမ်းတင်တိုင်းပြည်မှာရံဖက်လက်နက်ကန်အုပ်စုတွေကိုတပ်ဆက်ရန်ခေါင်းဆောင်တွေကထိမ့်သိမ်းရဖို့တောင်းဆိုခဲ့တယ်လို့အရက်သားတွေနဲ့ကုလသမဂ္ဂကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုစစ်ရဆွေးမှုဖြင့်တတ်မှတ်ကောင်တတ်မှတ်မယ်လို့လည်းသတိပေးထားတာပါ။ညပိုင်းတုန်းကတိတိဆိတ်ဆိတ်ရှိခဲ့တဲ့မြို့တော်ဂျူဘာမှာတော့တင်းနှလာနေကပြစ်ခတ်တံတွေပောက်ကွဲတဲ့အနေနဲ့9ရက်နေ့မြောက်ဖြစ်တဲ့တိုက်ပွဲတွေဖြစ်ပွားပါတယ်။တောင်းဆိုတဲ့မြို့တော်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့3နာရီကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်လူညွန်ရေးကောင်စီရဲ့အလှည့်ရဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဂျပန်တမ်မကြီးခိုရိုဘက်ရှိုးကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္ဂနွေနေ့နောက်ပိုင်းမှာတတိပြေပြောဆိုလိုက်တာပါ။တောင်းဆိုတဲ့နိုင်ငံမှာအရေးပေါ်ချင်းနေတဲ့ကြုံနေရပြီးအ ਨੇ စုံကုလသမဂ္ဂငင်းချမ်းမှုထင်းထင်းရေးတပ်ဖွဲ့ဝင်တရုတ်တပ်သားတူသေဆုံးပြီးရဝန္ဒါတပ်ဖွဲ့ဝင်အများပြားဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းထိတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးသူအရေအတွက်ကိုတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့သလိုသမ္မတဆယ်ဗာကီးယားကိုတစ်ဆက်ခံတဲ့တပ်တွေနဲ့ဒုသမ္မတရစ်မာချာကိုတောက်ခံသူတပ်တွေကုလသမဂ္ဂရဲ့တောင်းဆိုချက်ကိုနားထောင်မယ်နားမထောင်ဘူးဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးမြို့တော်မှာရှိတဲ့ဒေသခံအတန်းလွင့်ဌာနတစ်ခုကတော့မချသိရင်ရက်တွေအတွင်းတိုက်ပွဲတွေကြောင့်သေဆုံးသူ286ယောက်အထိရှိပြီဖြစ်တဲ့ကြောင်းပြောဆိုခဲ့တယ်လို့ဒုသမ္မတရဲ့ပြောခွင့်ရသူကတော့အနည်းဆုံး150လောက်သေဆုံးပြီးအများအပြားထဏ်ရရတဲ့ကြောင်းပြောဆိုခဲ့တာပါ
ဆိုမာလီယာနိုင်ငံမူကာဒီရှူမြို့အနောက်ဘက်ကီလိုမီတာ40လောက်အကွာလန်တာဘူဝရက်ကအစိုးရစစ်အခြေစိုက်စခန်းတစ်ခုကိုအယ်ချာဖက်စစ်သွေးကြွတွေကခဏတာဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်အရင်ကအချင်းထောင်တစ်ခုဖြစ်ခဲ့မှုတဲ့ဒီစစ်စခန်းကိုတနင်္လာနေ့ဒေသစံတော်ချိန်မနက်တနားရီခွဲလောက်မှာစစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါဒီစစ်သားတွေကိုတတ်ပြီးတော့လက်နက်တွေနဲ့စစ်ကားတွေကိုလည်းသိမ်းယူခဲ့ကြတယ်လို့လူကြွေးအရာရှိတွေကပြောပါတယ်အရင်ဆုံးဒီစစ်စခန်းအဝင်ပေါက်မှာအသေးခံကားပုတ်တောင်ဖောက်ခွဲပြီးအဲ့နောက်မှာတော့လက်နက်တွေအပြည့်ကင်ဆောင်ထားတဲ့ရာနဲ့ချီတဲ့စစ်သွေးကြွတွေကအလုံးအင်းဝင်ရောက်တိုက်ခတ်ခဲ့ကြတာပါစစ်သားတချို့ကပြန်လည်ခုခံမှုစူးစမ်းပေမဲ့လည်းအင်အားမမျှခဲ့ဘူးလို့ဆိုပါတယ်စစ်သား3ယောက်တိတ်ဆုံးသွားတဲ့အကြောင်းလူကြွေးအရာရှိတဦးကပြောပေမဲ့တချို့အစိုးရအရာရှိတွေကတော့တိတ်ဆုံးသူရေအတွက်ဟာအခုထက်ပိုပြီးတော့များနိုင်တဲ့အကြောင်းပြောဆိုထားပါတယ်အနည်းဝန်းကျင်ကဒေသ3ခုအတွက်စစ်တပ်ရဲ့ထိန်းချုပ်ရေးစင်တာတစ်ခုကိုမကြသိခင်ကပဲဒီစစ်ခြေဆိုင်စခန်းမှာဖွင့်လှစ်ခဲ့တဲ့အကြောင်းလည်းအစိုးရအရာရှိတဦးကပြောပါတယ်အခုတိုက်ခတ်ခရမှုအတွင်းမှာတိတ်ဆုံးဒါမှမဟုတ်ဒဏ်ရာရသူတွေတဲ့အစ်စ်မြစ်စစ်ပတ်အရာရှိတွေပါမပါဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်။ UN နိုင်ငံမိုဆူမြို့အနီးမှာရှိတဲ့အဓိကလေတက်စကန်တစ်ခုကို UN တပ်ဖွဲ့တွေမကြသေးရင်တော့ပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အတွက် IS စစ်သွေးကြွတွေကိုချေမှုန်းရင်ပထမအဆင့်ရည်မှန်းချက်ဆဲကိုအောင်မြင်ပြီးဆုံးတော့ပြီဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။မိုဆူမြို့တောင်ဘက်ကီလိုမီတာ60အကွာလောက်မှာရှိတဲ့ကာရာလီတက်စကန်ကို UN တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အမေရိကန်တပ်မှုတွေအနေနဲ့နောက်ထပ်စီးရေးရည်မှန်းချက်တွေကိုဆွေးနွေးဖို့ကာကွယ်ဝန်ကြီး Ash Carter UN နိုင်ငံကိုဒီကနေ့ပဲရောက်ရှိလာခဲ့တာပါလီတက်စကန်ကိုသိမ်းပိုက်ရတဲ့ရည်ရွယ်ချက်ကတော့မိုဆူမြို့နဲ့အနီးဆုံးဒေသတွေအတွက်ထောက်ပို့ရေးနဲ့လေကြောင်းဆက်သွယ်ရေးလမ်းကြောင်းပွင့်သွားစေဖို့ဖြစ်တဲ့အကြောင်းလဲ UN နိုင်ငံမရောက်ခင်မှာပဲဝန်ကြီး Carter ကသတင်းနောက်တွေကိုပြောဆိုခဲ့ပါတယ် ကေရာလီတက်စကန်ဟာမဟာဗျူဟာရအချက်ချာကြတဲ့အတွက်စီးရီးရီမန်ချက်မှာထည့်သွင်းခဲ့ရတာဖြစ်တယ်လို့လည်းကာဝေးဝန်ကြီးဌာနအစိမ့်မြင့်ရရှိတယောက်ကပြောပါတယ်ဝန်ကြီးကတာရဲ့စုထချင်းအီရန်နိုင်ငံခီးစဉ်အတွင်းမှာတော့အီရန်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီကာဝေးဝန်ကြီးခလတ်တယ်အိုဘတီတို့နဲ့လည်းဗကရမျိုးမှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံကာဒစ္စတန်ဒေသရဲ့သမ္မတမဆူဘာဇာနီနဲ့လည်းတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့စီစဉ်ထားပါတယ်
ပြည်ခဲ့တဲ့သတင်းပတ်အတွင်းအာဖရိကနယ်ပေါ်အမေရိကန်အမျိုးသားနှုတ်ကိုရဲဝင်တွေကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့မကြင်မနက်ဆန္ဒပြကြသူတွေကအဝေးပြေးလမ်းကြီးတွေကိုပိတ်ဆို့ခဲ့ကြပြီးရဲဝင်တွေကိုလည်းအမိုက်တရိုက်တွေနဲ့ပစ်ပေါက်ခဲ့ကြပြီးတဲ့နောက်မှာတော့ဒီပြည်ခဲ့တဲ့သတင်းပတ်ကုံကဆန္ဒပြသူရာနဲ့ချီဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြပွဲတွေအတွင်းရဲဝင်တွေတချို့ထိခိုက်ဒဏ်ရာရခဲ့တာပါဒီရဲဝန်တွေရဲ့ပြစ်ခတ်မှုကြောင့်အာဖရိကနယ်ပေါ်နှစ်ဦးသေဆုံးခဲ့တဲ့ဖြစ်ရပ်နှစ်ခုဒီတီးခြားဖြစ်ပွားရာမီနီဆိုတာပြည်နယ်မီနီယာပိုလစ်မြို့နယ်ဒီလူအီစီယားနာပြည်နယ်ဘတ်တန်ရူးချ်မြို့တွေမှာဖမ်းဆီးမှုတွေအများဆုံးဖြစ်ခဲ့တာပါဒီတော့တွင်တက်ဆက်ပြည်နယ်ဒါလတ်မြို့ကဆန္ဒပြပွဲအတွင်းအာဖရိကနယ်ပေါ်တဦးရဲ့ခြောက်မြောက်ပြစ်ခတ်မှုကြောင့်ရဲဝန်တန်းကဦးသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လဲအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်သေဆုံးသွားပြီဖြစ်တဲ့ခြောက်မြောက်ပြစ်ခတ်သူရဲ့အိမ်ထဲမှာရှာဖွေတွေးရှိတဲ့အထောက်အထားတွေအရဒီပြစ်ခတ်သူစစ်မှုထမ်းဟောင်းမီကာဂျိုဆန်ဟာလူပြူရဲရာရှိတွေအပေါ်အခုထပ်ပို့ပြီးတော့ကြီးကြီးမားမားတိုက်ခိုက်မှုတွေလုပ်သွားဖို့ပြင်ဆင်ခဲ့တာကိုတွေ့ရတဲ့အကြောင်းဒါလတ်မြို့ရဲရာရှိချုပ်ဒေးဗစ်ဘရောင်းကပြောပါတယ်ဂျိုဆန်ရဲ့အိမ်ကိုရှာဖွေမှုအတွင်းမှာတော့ဘုံလုံးတဲ့ပစ္စည်းကိရိယာတွေနဲ့စိတ်ကူးတဲ့ရာရေးသားထားတဲ့မှတ်တမ်းစာအုပ်တစ်ခုကိုလည်းတွေ့ခဲ့တာပါသူအိမ်မှာတွေ့ရတဲ့ဖောက်ခွဲရေးပစ္စည်းတွေဟာဒါလတ်မြို့တဝန်းနဲ့ဒီမြောက်ပိုင်းတက်ဆက်ပြည်နယ်တစ်ခုလုံးကိုအကြီးအကျယ်ထိခိုက်ပျက်စီးနိုင်တဲ့အထိလှုပ်ဆောင်နိုင်တဲ့ပစ္စည်းတွေဖြစ်တယ်လို့လည်းဒါလတ်ရဲရာရှိချုပ်ကပြောပါတယ်ရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်အပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့အဆက်အသွယ်တွေကိုဖျက်တောက်လိုက်ပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂရုံးကတဆင့်ဆက်သွယ်နေတဲ့အမေရိကန်နဲ့တန်တမာအဆက်ဆက်အားလုံးကိုစတင်ဖျက်တောက်လိုက်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကိုအကြောင်းကြားလိုက်ပြီးလို့ဒီကနေ့ပဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်အစီအစဉ်တွေကြောင့်မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားကောင်ဆောင်နဲ့တခြားဆွေးရတာဝန်ရှိသူတို့များပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအရေးယူတန်ခတ်မှုတွေထပ်မံချမှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာအစစ်မြင့်ဒုံးလက်နက်ကာဝေးစနစ်ချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာထားတဲ့ပုံမှာလည်းလက်တွေ့တုံ့ပြန်သွားမယ့်အကြောင်းဒီကနေ့အစောပိုင်းမှာပဲမြောက်ကိုရီးယားကသတိပေးခဲ့တာပါ။မြောက်ကိုရီးယားကပက်ထင်းတက်ဒုံးတွေနဲ့နျူကလ িয়ার စမ်းသပ်မှုတွေဇက်တိုက်စုလို့လှုံ့ဆော်လာတဲ့အတွက်တယ်လို့ခေါ်တဲ့ဒုံးခွင်ဒုံးစနစ်တစ်ခုကိုရီးယားကျွန်းဆွယ်မှာချထားရေးအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲကြေညာခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားကချင်းချောက်မှုတွေကိုဇက်တိုက်စုလို့လှုံ့ဆော်လာတာဖြစ်ပါတယ်
တူလိုက်နေတဲ့အမှုကိုမကြီးကြီးအောင်လှုပ်ဆော်ရဲဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်ကုံလုံးကဖမ်းဆီးခံရတဲ့တရုတ်ရှင်းနေရန်ကူနီယွန်ကိုချက်ချင်းပြန်လွတ်ပေးဖို့တရုတ်လူခွင့်ရေးရှင်းနေ140ကျော်ကပူရဲကြင်ကြာချက်တစ်စောင်ထုတ်ပြန်ပြီးတော့အာဏာပိုင်တွေထံကိုတောင်းဆိုလိုက်ပါတယ်။အထမပြုကျင့်မှုဆွဆွဲချက်နဲ့ဟီနန်ပြည်နယ်ကြံချောင်းမြို့မှာလက်ရှိထိသိမ်းခံထားရတဲ့သူ့အမှုတွေရဲ့အမှုကိုမကြီးကြီးအောင်ရန်ကအင်တာနက်လူမှုကွန်ရက်တွေကနေတစင်လှုပ်ဆော်ခဲ့တယ်ဆိုပြီးတော့အာဏာပိုင်တွေကဆွဆွဲဖမ်းဆီးထားတာပါ။ဝေဘိုလူမှုကွန်ရက်ပေါ်မှာရန်တင်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေချိန်မှာအခုလိုထိမ့်သိမ်းတာဖြစ်တယ်လို့ဒီမြို့ရဲ့လူမှုလုံခြုံရေးဌာနကပြောပါရယ်။ဒါပေမဲ့ရန်ကတော့သူ့အပေါ်ဆွဆွဲချက်တွေကိုညှဉ်းဆဲထားပြီးသူ့အနေနဲ့တရားဥပဒေနဲ့အညီလုပ်ပိုင်ခွင့်ရှိတဲ့ဘောက်တွင်းကနေသာလှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတာကိုဒီကနေ့ပြောဆိုခဲ့တဲ့အကြောင်းရန်လူမျိုးရေးလက်မှတ်ရေးထိုးတောင်းဆိုစာကိုဥဆောင်တင်သွင်းခဲ့တဲ့ရှင့်နေကျန်ပုံရန်ကပြောပါရယ်။သူလိုက်ပါဆောင်ရွက်နေတဲ့အမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဝေဘိုအကောင့်မှာသူတင်ခဲ့တယ်ဆိုတာမှမေးမယ်လို့ဒီစာထဲမှာတမင်ဖန်တီးလို့ယူရေးသားထားတာတခုမှမပါဘူးလို့ရန်ကဒီကနေ့မနက်ပိုင်းဒီရှင့်နေချမ်းတဲ့တည်ထက်တွေ့ဆုံချိန်မှာပြောဆိုခဲ့တာဖြစ်ပါရယ်ရှင်
။တရုတ်နိုင်ငံရှီတောင်ပိုင်းဖူဂျန်ပြည်နယ်ကန်ယူရန်ဒေသမှာဒီသတင်းပတ်ကုံကဝင်ရောက်တက်ခတ်သွားခဲ့တဲ့နီပါတက်တိုင်ဖုန်းမုန်တိုင်းကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီး10ယောက်ထက်မနည်းပျောက်ဆုံးနေပါတယ်။မိုးသီးတန့်လေပြင်းတက်ခတ်မှုတွေနဲ့အတူမုန်တိုင်းဝင်ရောက်တက်ခတ်ခဲ့တဲ့အတွက်အိမ်တွေစီးပွားရေးလုပ်ငန်းတွေပျက်စီးခဲ့ရပြီးဒေါ်လာတန်းနဲ့ချီဆုံးရှုံးနေနိုင်ကြရပါတယ်။ယထာနဲ့လေရင်ခီးစဉ်ရာပေါင်းများစွာကိုလည်းဖျက်ခဲ့ကြရတာပါ။နေရာတော်တော်များများမှလည်းလက်စစ်မီးတွေပြတ်တောက်နေပါတယ်။မုန်တိုင်းဝင်ခင်မှာတော့ဒေသခံထောင်ပေါင်းများစွာကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။တာဖောင်းနီ ပါတက်တရုတ်နိုင်ငံကမောင်ငယ်မှာထိုင်ဝမ်ကျွန်းကိုဖျက်ဆီးတက်ခတ်ခဲ့ရမှာတော့အ ਨੇ ဆုံးလူနှစ်ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။တိုင်ဖုန်မုန်တိုင်းအဆင့်လောက်အားမကောင်းတော့ပေမဲ့လည်းမုန်တိုင်းကြောင့်တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကရေကြီးမှုတွေပေါ်မှာတက်ရောက်မှုတွေရှိနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။တိုင်ဖုန်မုန်တိုင်းတွေဟာဒီလိုရာသီမျိုးမှာတောင်တရုတ်ပင်လယ်ပြင်တွေမှာမကြာခဏကျင်းဝါးလေလည်းရှိတတ်ပါတယ်။
နေအောင်ကြီးစွဲရင်တက်တက်သုံးပြီးကဘာပတ်ဖို့ကြိုးစားနေတဲ့ Solar Impulse 2လေးဟာစပိန်နိုင်ငံဆာဗေးမြို့ကနေအီဂျစ်နိုင်ငံကိုင်ရိုမြို့ကိုဒီကနေ့ပဲထွက်ခွာသွားပြီဖြစ်တယ်လို့တနေ့ကြော်ကြာခရီးစဉ်အဆုံးသတ်ဖို့နှီးလာနေပါပြီ။မောင်းသူတဦးတည်းသာလိုက်ပါဆင်းနေနိုင်တဲ့လေယာဉ်မှာအခုဒီကိုင်ရိုခရီးစဉ်ကိုတော့လေယာဉ်မှူး Bosch Bag ကမောင်းနေတာပါ။အခုခရီးစဉ်အတွင်းမှာတူနီရှား၊အယ်ဂျီးရီးယား၊မယ်တာ၊အီတလီ၊ဂရိအပါအဝင်နိုင်ငံတကာလေပိုင်တဲ့အတော်များများကိုဖြတ်သန်းပြီးတော့နောက်ဆုံးအီဂျစ်နိုင်ငံမှာဆက်ကပ်မှာဖြစ်ပါတယ်။ကမ္ဘာကိုတပတ်ပတ်ဖို့အတွက်2015ခုနှစ်မတ်လကုန်ကမတ်လတုန်းကဒီလေရင်စတင်ပြန်တန်းလာခဲ့တဲ့အာရဗ်စော်ဘားများပြည်ထောင်စု UAE မြို့တော်အဘူဒါဘီကိုနောက်ဆုံးပြန်လည်မဆိုင်ကပ်ခဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဒီအီဂျစ်နိုင်ငံကိုထွက်ခွာသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့သူတို့ရဲ့ကမ္ဘာပတ်ခီးစင်တွေတဲ့အခက်ခဲအကြမ်းတမ်းဆုံးဖြစ်တဲ့နယူးယောက်မြို့ကနေဒီအတ္တလန္တိတ်သမုဒ္ဒရာဖြတ်ပြန်တန်းတဲ့82နှစ်ကြာခီးစင်ကိုဆွစ်ဇာလန်လေယာဉ်မှူးဘာတတ်ဖိကက်ကမောင်းနေခဲ့တာဖြစ်ပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းလာနေညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေအကြိုညှိနှိုင်းတဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလုပ်မှုဆောင်တွေအရေးပေါ်စည်းဝေးတိုင်ပင်နေကြပါတယ်။ဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ကိုအေးအေးချမ်းချမ်းအပြေရှာဖို့ကြိုးစားနေတဲ့လုပ်ငန်းရှင်အပေါ်အဟန့်အတားဖြစ်စေမဲ့လှုပ်ရှားမှုတွေကိုလည်းအစိုးရဘက်ကနေတရားဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့လည်း UMFC ကထောက်ပြပါတယ်။မတ်သိကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ရှေ့ဆက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းရေးမှူးလည်းဖြစ် UNFC ရဲ့တွဲဖက်အတွင်းရေးမှူးအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။လာမယ့်ကာလတွေမှာကျွန်တော်တို့နှစ်စစ်တရားစုပင်လုံးကြီးလာခံလူမျိုးအခင်းကျင်းနေရှိမယ်။နောက်ပြီးတော့မှဒီလောလောလတ်လတ်မှာပဲကျွန်တော်တို့တိုင်းနာလည်းနိုင်ငံတော်လုံးရဲ့ဖွဲ့စည်းတွေကြားထဲမှာမျက်နှာစုံညီစည်းဝေးကြီးလုပ်ဖို့ပြင်ဆင်နေတယ်။ဒီအတွက်ကျွန်တော်တို့အကျိုးညှိနှိုင်းကြတယ်ပြင်ဆင်ကြတယ်ဒါဒီအကြောင်းအရာတွေပဲအဓိကဖြစ်ပါတယ်။အခုလက်တလောမှာတော့ကျွန်တော်တို့ဒီတောင်ဆန်းစုကြည်နဲ့ကျွန်တော်တို့ UNFC ရဲ့ခေါင်းဆောင်တွေတွေ့ဆုံဖို့ပြင်ဆင်နေတော့မှရှိပါသေးတယ်။နာမည်၁၈ရက်နေ့မှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီအတွက်ပြင်ဆင်မှုတွေလည်းလုပ်နေတဲ့တပိုင်းရှိပါတယ်။ဆိုတော့စစ်တရားစီပင်လုံကြီးလာခံကိုတော်ဖို့တွေ့ချတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာတော့ဒီမှန်ကြိုင်ရမှာလုပ်မယ်စုံကြီးစီဝေးကြီးပြီးရင်တော့ကျွန်တော်တို့တိုင်းတာတစ်ခုတည်းတော့အဖြေထွက်လာမှာဖြစ်ပါတယ
်ငြိမ်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်တွေမှာတက်မတော်အနေနဲ့မူဝါဒမပြောင်းလဲပဲချင်းကပ်ပုံချင်းကနီပြောင်းလဲလာတယ်လို့လည်းဦးထွန်းစောကသုံးသပ်ပါတယ်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအမခံပေးနိုင်မဲ့တိုင်းရင်းသားတွေကိုပိုင်ပြဋ္ဌာန်းခွင့်တို့အတွက်တော့အခြေအနေဆွေးနွေးကြရမှာဖြစ်တယ်လို့လည်းဦးထွန်းစောကပြောပါတယ်။တစ်ချိန်တည်းမှာပဲ27ရာစုပင်လုံကြီးလာကန်နီးကပ်လာချိန်မှာအမုန်းစကားပြန်ပွားရေးလှုပ်ရှားမှုတွေကိုအစိုးရအနေနဲ့တရားဥပဒေကြောင်းကနေထိတိယောက်ယောက်ကင်တွယ်ဖို့လိုအပ်နေပြီလို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းပြည်ကတော့အကောင့်ဘက်ကိုဥတည်မယ်ဒီနေ့ကျချင်းနဲ့ကျွန်တော်တို့အဖြေရှာမယ်အခင်းချင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငင်ဖြစ်အောင်ဖန်တီးတဲ့လုံဆော်တဲ့အနေအထားတွေကဖြစ်လက်ဖြစ်တာရှိပါတယ်ဆိုတော့အခုလည်းပဲကျွန်တော်တို့ကသုံးသပ်မိတာကတော့27ရာစုပင်လုံကြီးလာကန်ဟာအခုတတိုင်းပြည်လုံးကစိတ်ဝင်စားနေတယ်တိုင်းရင်းသားလူမျိုးပေါင်းစုံကလည်းပဲဒီပေါ်မှာတက်လာတဲ့ NLD စိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှတိုင်းပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးအပအဝင်ဖြစ်ရှိနေတဲ့အခြေခံနိုင်ငံရေးပြဿနာကိုငြိမ်းချမ်းချမ်းနဲ့ဖြေရှင်းဖို့အတွက်ကျိုးပန်းနေကြတဲ့ကာလမျိုးမှာเนาะအလုံးကလည်းတက်တက်ကြွကြွရှိနေပြီးတော့မှစိတ်ဝင်စားနေတဲ့ကာလမျိုးမှာဒီလိုမျိုးဖြစ်လာတဲ့လူမျိုးရေးဘာသာရေးเนาะပဋိပက္ခအသွင်ဆောင်မဲ့ပြည်ုံနှုတ်ဆောင်မှုတွေကျိုးပန်းမှုတွေဟာဒီအပေါ်မှာရေရွချက်ရှိရှိနဲ့အနောက်ချက်ပြုလို့တယ်လို့ပဲကျွန်တော်တို့ကအဲ့လိုသုံးသပ်လို့ရမှာ
ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကန်ခေါင်းဆောင်တချို့တို့တွေ့ဆုံဆွေးနွေးကြဖို့ရပ်ပိုင်းအလိုမှာပဲအမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာရှိဖို့မလိုအပ်ဘူးဆိုတဲ့ ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုတမရဦးထင်ကျော်အစိုးရကဇူလိုင်14ရက်နေ့နောက်ဆုံးထားတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့မှာဗုဒ္ဓဘာသာဂိုင်းပေါင်းစုံတန်ခါမဟာနာယကအဖွဲ့ရဲ့58ပါးစုံညီအစည်းအဝေးလည်းရှိနေပါတယ်။ဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့နဲ့ပတ်သက်ပြီးပြည်တော်စုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဘက်ကတန်ခမဟာနာယကအဖွဲ့ကိုရှောက်ထားဖို့ရှိပါသလားဆိုတာကိုတော့ဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်စံဝင်းကအခုလိုပြောပါတယ
်။ဟောပေါ့ကျွန်တော်တို့ရဲ့လက်အောက်မှာမရှိပါဘူးခင်ဗျာ။မဘာသာဒီသာသနာရေးဝန်ကြီးဌာနရဲ့လက်အောက်မှာလည်းမရှိဘူး။မနိုင်ငံတော်တန်ခနိုင်ငံမဟာနာလက်အောက်မှာလည်းမရှိပါဘူးခင်ဗျာ
။အော်ဟုတ်ကဲ့ပါ။အဲ့တော့ဆရာတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာမှလုပ်ဖို့မရှိဘူးပေါ့နော်။
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်ဆိုရတဲ့လက်ထက်မှာလူမျိုးရေးဘာသာရေးဆန်တဲ့လှုပ်ရှားမှုတွေခက်စိတ်စိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်နိုင်ငံတွင်လူနည်းစုဖြစ်တဲ့ခရစ်ယာန်နဲ့မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်နေရာတွေမှာဗုဒ္ဓဘာသာဖျားစီတီတွေဝင်ရောက်တဲတာဝင်ရောက်ဖျက်ဆီးတာတွေဖြစ်လာခဲ့ပြီးရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အခေါ်ဝေါ်ကိုသဘောမကျသူတို့ကလည်းရခိုင်ပြည်နယ်နဲ့ရန်ကုန်မြို့တို့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပါရှင်ဆက်ပြီးနားဆင်ရမှာကတော့စစ်ဘေးကြောင့်ထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေပါနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေနဲ့တအောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းပလောင်ကျေးရွာသား900ကျော်လောက်ဟာစစ်ဘေးလွတ်ရာနယ်မြေတွေမှာတိမ်းရှောင်နေကြရပြီးတော့သူတို့အတွက်နေထိုင်စားသောက်ရေးအခက်တွေ့နေတယ်လို့အကူအညီပေးသူတွေကပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်နေရင်းကိုပြန်ဖို့အခြေအနေကလည်းမရှိသေးသလိုတိုင်းရင်းသားအဖွဲ့ဖွဲ့ဒီအဖွဲ့တွေအချင်းချင်းကြားမှာလဲနယ်မြေပိုင်ဆိုင်မှုတတ်မှတ်ရေးအတွက်ဆွေးနွေးတင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခြေအနေအပြည့်စုံကိုတော့နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသတွင် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား900ကျော်ဟာစစ်ဘေးလွတ်ရာတီဘောမြို့နယ်နဲ့နံမတူမြို့နယ်ထဲကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်ဒီဘောမျိုးယတနာရွှေကူကျောင်းကိုတင်းချောင်ရောက်ရှိလာတဲ့မန်လွယ်ကြီးရွာသားပလောင်စစ်ပြေးဒုက္ခသည်တွေအနေနဲ့နေထိုင်စားသောက်ရေးမှာခက်သွေ့နေတယ်လို့ဒီဘောမျိုးခံဝမ်မောလူမှုအကူအညီပေးရေးဖွဲ့ခေါင်းဆောင်ကုမျိုးကပြောပါတယ်
ခုရောက်တာကတော့အလုံးလူကြီး332ခုအိမ်တော်စုက63ခုပဲအလောင်းနေရတယ်သူတို့ကအခုဒီဦးမှုကြီးရောအခုမန်လေကြီးရောပေါ့သူတို့ညာနာမှာဆန်းဆွေးစည်းနေတလောင်းဆွေးစည်းမှာသူစားတဲ့ဖြစ်တဲ့ဆိုတဲ့အခြေအနေကိုဖော်လိုက်တာခုနေတိုင်းစားတော့ကြီးမှာတော့တော်တော်ဆက်သူ့မှာစားဖို့တောက်ရတာမဲတော့အခက်ခဲတော့ရှိနေတယ်ဆက်ဆက်ရှိနေတဲ့ကြောင့်အခုကျွန်တော်တို့ကနီးစက်ရကျွန်တော်တို့ကခင်မင်းရင်းရဲ့လူတွေအဆင်ပြေစရာတွေကျွန်တော်တို့ရှာကြပြီးတော့ဖြည့်ကြည့်ပြီးတယ်
အလားတူနံမတူမြို့နယ်ကရွှေမြင်သာဖုံးတော်ကြီးကျောင်းမှာလဲမန်တုံမြို့နယ်ကမန်းရွာကျေးရွာအုပ်စုကျေးရွာလေးရွာကရွာသား900ကျော်ဟာစစ်ပြေးသိမ်းရှောင်နေရပြီးဒီစစ်ပြေးဒုက္ခသည်တွေကိုဌာနဆိုင်ရာနဲ့ရမီရဖတွေနဲ့ဖွဲ့စည်းထားတဲ့ကူညီရေးကော်မတီတွေကနေကူညီပေးထားတယ်လို့ကူညီပေးရေးကော်မတီဒုဥက္ကဋ္ဌဦးဆိုင်ပညာကပြောပါတယ
်မန်တုံမြို့နယ်မန်းရွာအုပ်စုမန်းမိုက်ကျေးရွာမန်းနာကျေးရွာမန်းကျေးသိမ်းကျေးရွာအဲ့ဒီမှူးကြီးရဆိုပြီးတော့ရွာလေးရပေါ့အဲ့ဒီလေးရနေပြီးတော့သူရှောင်းသိမ်းလာတာကတော့အလုံးလူပေါင်းကနေရာနဲ့39ယောက်ပေါ့အဲ့ဒါရရှိလာပါတယ်ဒီပလောင်တပ်ဖွဲ့နဲ့ကျွန်တော်တို့ရှမ်းတောင်ပေါ့နော်ဆက်ဆက်ရှိရာဖွဲ့နဲ့လေသူတို့ဖွဲ့တွေနဲ့တွေ့ကြည့်လို့သူတို့ကအဲ့မှာစိုးရိမ်တိုင်းနဲ့ရှောင်းလာတာလောလောဆယ်ကတော့ရှင်မင်းသာကြောင်းတိုင်းမှာပဲကျွန်တော်တို့ဒီလိုကိုနေရာချထားပေးခဲ့တယ်
စစ်ဘေးရှောင်ရွာသားတွေဟာဇူလိုင်လ9ရက်နေ့ကနေကနေ့အထိဒုက္ခသည်စခန်းကိုရောက်ရှိနေစေလို့သူကဆိုပါတယ်။လက်ရှိအခြေအနေအထိ TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တို့စီယူပတိပခတ်တွေမရတနိုင်သေးတဲ့အခြေအနေတွေကြောင့်ဒေသခံတွေနေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ဦးဆိုင်ပညာကပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာရှမ်းပလောင်ဝမ်ကိုကန့်ကချင်အစရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများစုရှိနေကြတယ်လို့နေမြေပိုင်ဆိုင်မှုတတ်မှတ်နိုင်ရေးအတွက်အချင်းချင်းကြားဆွေးနွေးသင့်တယ်လို့ရှမ်းနိုင်ငံရေးလေ့လာကဲခတ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ်
။တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားမှာအဲ့လိုနေမြေပြဿနာတွေပါနေနဲ့အဲဒီလိုတိုက်ကြခိုက်ကြရတယ်ဆိုတော့ဟိုဒီလိုမျိုးဖြစ်လာတာကငញ្ញံရေးဒီဆွေးနွေးတဲ့အခါမှာဘ ഹു ဆိုးရပေါ့နော်အဆိုးရနဲ့ဆွေးနွေးတဲ့အခါမှာတိုင်းဒေသတွေအနေနဲ့ဟိုတူညီတဲ့သဘောထားတစ်ခုပြဖို့အတွက်မှာအနေနဲ့အခက်အခဲရှိမှာပေါ့။ဒီမှာဆိုလိုချင်တာကကျွန်တော်တို့ကဖက်ဒရယ်စနစ်ကိုပုံမှုပြီးတော့ဖက်ဒရယ်ပြည်ပြင်နဲ့ဖွဲ့စည်းပုံခြေရာဥပဒေပြင်ဆင်ရေးသွားခြင်းနဲ့သွားခြင်းနဲ့အခါကျတော့ဘယ်လိုပုံစံဟွာဖြစ်မလဲနော်ရှမ်းပြည်နယ်ထဲမှာပဲသူကပလောင်တို့ပအိုးတို့
ကိုကန်တို့ဝါတို့အဲ့ဒါလိုအဖွဲ့တွေရတယ်ရှိနေကြတဲ့အခါကျတော့ဒါတွေမှာဘယ်လိုပုံစံနဲ့တွားမလဲနေနေတွေဘယ်လိုတတ်မှတ်မလဲစသဖြင့်ပေါ့နော်အဲအဲ့တော့ကိုအချင်းချင်းအရင်ဆုံးနှိမ့်နိုင်ဖို့လိုတယ်ဒီဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ရလကအဲ့တော့ဘာပဲအခက်တင်လို့ဆိုပြည်သူလူထုနစ်နာတာပဲအခက်တင
်နေမြေပိုင်ဆိုင်မှုတွေညင်းပွားနေတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေနဲ့တမ်းပလောင်တပ်ဖွဲ့တွေကြား2015ခုနှစ်နိုဝင်ဘာလကစလို့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဒေသခံပြည်သူတွေကိုအပြန်အလှန်ဖမ်းဆီးခြင်းဒေသခံခရီးသွားလာမှုကိုကန့်သတ်ခြင်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ခြင်းပြုလုပ်ခဲ့ကြသလိုထောင်နဲ့ချီတဲ့ကြေးရွာသားတွေနေရာကနေဒုက္ခသည်ဖြစ်တင်းရှောင်နေကြရပါတယ်ဒီနှစ်စမ်းပိုင်းမှာတော့ TNL နဲ့ရှမ်းပြည်တောင်ပိုင်းတပ်တွေကြားစီရေးပဋိပက္ခတွေကို UNSC အပါအဝင်တိုင်းရင်းသားဖွဲ့စည်းတွေကကြားဝေညှိနှိုင်းဖို့ကြိုးပမ်းနေပေမဲ့လက်ရှိမှာတိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်ဘုံမူကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားအကြောင်းပြောပြပေးခြင်းပါတယ်ဖက်စစ်ဂျပန်ဒေါ်လန်ရေးမှာမြန်မာတက်မတော်ကနေပထမဆုံးတော်လှန်ခဲ့တဲ့ဗိုလ်မှူးကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားကိုသူကြဆုံးခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မှာကျင်းပနေပြီးတော့သူ့ရဲ့ဇာတိမြေတနင်္သာရီတိုင်းဒေသကြီးလောင်းလုံမြို့နယ်မှာလည်းမနက်ဖြန်မှာကျင်းပမှာဖြစ်ပါတယ်။ရွာငံမှာတော့ဒီနေ့ကြောက်တိုင်စိုက်ထူပွဲကျင်းပခဲ့သလိုမနက်ဖြန်မှာတော့ကြေးရုပ်ဖွင့်ပွဲနဲ့ရင်းမြင်ဖွင့်ပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။အခမ်းအနားကိုနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကတဝန်လွှာပေးပို့ထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားတာနားဆင်ပါရှင်
ဟုတ်ကဲ့မြန်မာပြည်ရဲ့လွတ်လပ်ရေးတမိုင်းမှာထင်ရှားခဲ့တဲ့ဗိုလ်မှူးကြီးဘတ်ထူးရဲ့ရာပြည့်ပွဲအခမ်းအနားကိုသူကြဆုံးခဲ့ရာရှမ်းပြည်နယ်မြောက်ပိုင်းရွာငံမြို့နယ်မှာဒီလ10ရက်နေ့ကနေစတင်ပြီး3ရက်တိုင်ကျင်းပနေတာဖြစ်ပါတယ်ဗိုလ်မှူးကြီးဘတ်ထူးနှစ်တရာပြည့်အခမ်းအနားကျင်းပနေတဲ့အခြေအနေကိုပွဲတော်ကျင်းပရေးကော်မတီဒုဥက္ကဋ္ဌဒေါက်တာတန်းမင်းထွတ်ကအခုလိုပြောပါတယ
်ဒီနေ့17ရက်နေ့မနက်ပိုင်းမှာရွာငံမြို့နယ်အဲတဲလူဆိုတဲ့ရွာမှာသူ့အယိုးအိုးရှိပါတယ်အဲသူ့အယိုးအိုးကအရင်တုန်းကတဲသားတိုင်းလေးနဲ့စိုက်ထားခဲ့တာဖက်စစ်တော်လိုင်းမှာကြာတော့တယ်သူရေကောင်းတယောက်ကတဲသားတိုင်းလေးနဲ့မတင်တဲ့အခါကျွန်တော်တို့ကအဲ့ဒီတဲသားတိုင်းလေးကိုကျွန်တော်တို့ဟို15ပြည်အမြင့်ရှိတဲ့ကြောက်တိုင်းတစ်ခုကျွန်တော်တို့တည်လိုက်ပါတယ်တည်ပြီးတော့ဒါဒီနေ့မနက်မှာဖွင့်ပွဲလုပ်ပါတယ်တပ်ဖွဲ့မနဲ့စေနာကြီးမှာရွာငံမှာဘာထူးကြေးရုံနဲ့ဘာထူးရင်ပြေလို့ပြီးတော့ဖွင့်ပွဲခန္ဓာကျွန်တော်တို့လုပ်ဖို့ရွေးထားပါတယ်အဲ့ဒီခန္ဓာကိုနိုင်ငံတော်သမ္မတကြီးဦးထင်ကျော်နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တော့သူကနေပြီးတော့တဝန်တော်ပေးပို့ထားပါတယ်။နောက်ဘောဘောဦးတေကနေပြီးတော့ဒီဗီဒီယိုဖိုင်နဲ့ကျွန်တော်တို့ speech တခုကျွန်တော်ရှိကိုပို့ထားပါတယ်ဗျ
။ဒီလ10ရက်နဲ့17ရက်နေ့မှာဗိုလ်မှူးကြီးဘတ်ထူးအမှတ်တရစာပေဟောပြောပွဲတွေစီစဉ်ထားကြောင်းနဲ့ရာပြည့်မဂဇင်းနဲ့ဖြန့်ချိနေကြောင်းပြောပါတယ်။ဗိုလ်မှူးကြီးဘတ်ထူးရာပြည့်ပွဲအခမ်းအနားကျင်းပရတာနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ
်။အဓိကဗိုလ်ကြီးဘတ်ထူးကမြန်မာသမိုင်းမှာတော်တော်လေးမြေပြောက်ခံထားတဲ့ပုံကိုဖြစ်တယ်သူ့သမိုင်းနဲ့ပတ်သက်တဲ့အတုံးရကြီးကတော်တော်လေးလေးမှားလဲမှားနေတယ်။အမှားတဲ့အခါကျတော့ကျွန်တော်အနေနဲ့ပြန်ပြီးတော့အမှန်လဲပြန်ပြင်နေတယ်။နောက်ပြီးတော့လူတွေသူ့ကိုမေးပြအောင်လုပ်တာပေါ့နော်။ဟိုရှေ့စိတ်အန္တရာယ်ကိစ္စဆက်ကသူ့ကိုမေးပြအောင်လုပ်ခွင့်မဲ့ကျွန်တော်သမိုင်းဆိုတာဖျောက်လို့မရဘူး။ကျွန်တော်ပြန်ပြီးတော့ဟိုပြည်သူ့ရဲ့အရင်ထဲမှာသူရှိနေတယ်ဆိုတာကိုကျွန်တော်ပြချင်တယ်။အဲ့ဒီအတွက်လည်းကျွန်တော်ဒီရာပြည်ပွဲကိုကျင်းပတာဖြစ်ပါတယ်။သမိုင်းအမှန်လေးပြန်ပေါ်ခြင်းလို့လည်းကျင်းပတာဖြစ်ပါတယ်။
ဗိုလ်မှူးကြီးဘတ်ထူးနဲ့ပတ်သက်ပြီးသူကြဆုံးခဲ့တဲ့နေရာဟာရွာငံမြို့နယ်တဲလူကြီးရွာဖြစ်ကြောင်းမွေးဖွားရာဇာတိဟာလောင်းလုံမြို့နယ်လေးသွန်းခံရွာဖြစ်ကြောင်းနဲ့ဥပတ်ထွန်းဒေါ်စိန်မြရင်တို့က1916ခုနှစ်ဇူလိုင်လ12ရက်နေ့မှာမွေးဖွားခဲ့တာဖြစ်ကြောင်းအချို့စာအုပ်စာတမ်းတွေမှာအချက်အလက်အမှားယွင်းတွေရှိနေကြောင်းလည်းထောက်ပြပါတယ်တနင်္သာရီတိုင်းဒေသကြီးလောင်းလုံမြို့မှာလည်းဒီလ10ရက်နေ့မှာရာပြည့်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားကြောင်းတဝဲတိုင်းသားများပါတီဥက္ကဋ္ဌဦးအေးမင်းကပြောပါတယ်
။မနေ့ကကျတော့ကမြုံကင်းကြီးခြေကျုံးမှာအမိုးကြီးကျုံးမှာလေအော်ဝင်းနေပွဲဟောဘုံမကြီးပါတို့ကနော်ကောင်းရောက်သူကတိလပ်ပါရောက်ပါစေခြေကျုံးမှာပါနော်အဲ့ဒါကြီးဆိုပြီးတော့သံဃာပါတိယကိုကျွန်တော်တို့ချုံးကျင်းနေကြမြတ်ပြီးမှရခါကျတော့ဘုံမကြီးပါသူရဲ့ဒီခုမှကျွန်တော်တို့တွားပြီးတော့လက်ကြည့်ကြမယ်အဲ့ဒီပတ်ချင်းနဲ့ခြာကြမယ်ပေါ့
ရာပြည့်ပွဲအမှတ်ကျအဖြစ်ဒီနှစ်အတွင်းမှာမဂဇင်းထုတ်ဝေဖို့နဲ့လေးသွန်းခံရွာမှာရုတ်ထုတွန်းလုတ်ထားရှိဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။လောင်းလုံမြို့မှာဗိုလ်မှူးကြီးပတ်ထူးအထိမ်းမှတ်အခမ်းအနားကိုပြည်သူတွေက2014ခုနှစ်ကစတင်ကျင်းပခဲ့ပြီးဒီနှစ်မှာတော့ရာပြည့်ပွဲအဖြစ်ပြည်သူတွေနဲ့တိုင်းဒေသကြီးအစိုးရပူးပေါင်းကျင်းပမှာဖြစ်ပါတယ်။မြောက်ပိုင်းတိုင်းတိုင်းမှုဗိုလ်မှူးကြီးဘတ်ထူးဟာအချိန်နှင့်အရရကြောင့်တတိုင်းပြည်လုံးဖက်စစ်တော်လိုင်းရေးမစတင်ပြီးမလာရှိရဲ့နေ့ကလေးကစတင်ခဲ့တာဖြစ်ပြီးဇွန်လ2ရက်နေ့မှာငှက်ဖျားယောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ကြာဆုံးပြီးတဲ့နောက်မှာဗိုလ်မှူးအဆင့်ကနေဗိုလ်မှူးကြီးအဆင့်ကိုတဆင့်ကျော်တိုးမြင့်ခဲ့တယ်လို့ရှမ်းပြည်နယ်ရဲစောင့်မြို့အနီးမှာဘတ်ထူးတပ်မြို့ကိုလည်းအမှတ်တရတည်ထောင်ခဲ့ပါတယ်။
ကိုမောစောပါရှင်ဆက်ပြီးတော့တင်ပြပေးမယ့်သတင်းလွှာကတော့ခရမ်းကျင်သည့်ကပ်ချက်အချင်းလိုမျိုးနေရာတကာမှာတွေ့ရတဲ့ငရုတ်စီတစ်မျိုးကြောင့်အခုဆိုရင်ထိုင်းနိုင်ငံကကမ်းခြေမျိုးတစ်မျိုးရဲ့နာမည်ကတော့အမေရိကန်တွေရဲ့အိမ်တိုင်းလူလူမှာတွေ့လာရနေပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကစီရာချာမျိုးနဲ့နာမည်တူတဲ့ဒီငရုတ်စီကတော့အဲ့ဒီမျိုးကလူတွေရဲ့ဗဇက်မှာအရသာတစ်မျိုးဖြစ်နေပါတယ်။ VOA သတင်းတောက် Street Harman သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
အမေရိကန်ပြည်သူသားမောင်းများစွာအတွက်တော့ဆရီရာချာအမတ်တစိတ်ငရုတ်စီဟာအလွန်ကိုရေပန်းစားသလိုတချို့လဲအယူအမှုဆွဲလန်းကြတဲ့အထိပါဘလောက်တောင်လဲဆိုတော့ဒီငရုတ်စီနဲ့အင်ချန်နီစောက်တွေရှိသလိုတချင်းဆက်ပြီးတော့တောင်ဆိုထားတာတွေလည်းရှိပါတယ် It may look peculiar don't let the bottle fool ya it's hoi phong sriracha the american garlic chili pepper sauce မြန်မာနာမည်အကြီးဆုံးဒီငရုတ်စီဟာထိုင်းနိုင်ငံကဆရီချာမျိုးနဲ့ပတ်သက်ခြင်းရှိသလိုဒီငရုတ်စီလုတ်တဲ့နေရာမှာတုံးထားတဲ့ဟာတွေကလည်းထိုင်းနိုင်ငံကလာတာတော့မဟုတ်ပါဘူးမြန်မာအများစုကကြက်ဖလို့ခေါ်တဲ့ဒီဆရီရာချာငရုတ်စီကို1980ပြည့်လွန်နှစ်ကာလတွေကအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုပြောင်းရွှေ့အခြေချနေထိုင်တဲ့ဗီယက်နမ်နိုင်ငံသားတရုတ်လူမျိုးတယောက်ကစတင်တည်ထွင်ခဲ့တာဖြစ်ပါတယ
် Every chef has got a bottle in their refrigerator I don't care
စပိုမူတိုင်းသူတို့ရဲ့ရေကဲတက်တာတွေမှာဒီငရုတ်စီပလင်းရှိပါတယ်သူတို့ဘာပြောလဲကျွန်တော်ဂယူးမစိုက်ပါဘူ
း Sriracha how much sriracha do we go through
ကျွန်တော်ဒီငရုတ်စီကိုဘယ်လောက်သုံးလဲဆိုရင်တော့တပတ်ကို6ပလင်းလောက်ကိုကုန်ပါတယ
်။ဒါမဲ့လည်းတချို့ထိုင်းနိုင်ငံသားတွေကတော့ဒီ3ရာချငရုတ်စီကိုထိုင်းနိုင်ငံနဲ့မိုင်1000လောက်ဝေးတဲ့နေရာမှာထုတ်တယ်ဆိုတာကိုသိတဲ့အခါမှာတော့မယုံနိုင်လောက်အောင်ကိုစိတ်ပြတ်နေကြပါတယ်။ 3ရာချမျိုးကအစိုးရဝန်ထမ်းတဦးဘွန်ချက်နီဆွန်တီကတော့
အင်းခေါင်းအမေက
ဒါကအမေရိကန်နိုင်ငံကဆိုတာပါကိုပြောချင်တာလေသူ့နာမည်ကကဆရီရာချပါ
။ခင်ဗျာဒီစောက်တွေရေးတဲ့ဗန်ဗီနာဂျယ်လပိုင်ဘွန်ကလည်းအခုလိုပြောပါတယ်
Yeah because it's a name it's obviously that should be
ဒီနာမည်ကြောင့်ပဲဒါဟာထိုင်းနိုင်ငံကဖြစ်တဲ့နဲဆိုတာရှင်းနေတာပဲ
ဒီငရုတ်စီပလင်းဟာထိုင်းနိုင်ငံစီရာချာမျိုးကလူတွေရဲ့ဗဇက်မှာဘလို့အရသာရှိတယ်ဆိုတာကိုသိရဖို့အတွက်ဒီငရုတ်စီပလင်းကိုယူပြီးတော့မြို့ကန်တွေကိုအရသာမိကြည့်ခိုင်းတဲ့အခါမှာ
အခုကြောက်ခင်လက်ကဖက်နေတာကအဲစွန်းထမင်
းအမေရိကန်ငရုတ်စီကပုံငန်ပြီးတော့ပိုဆက်တယ်လေဒါပေမဲ့ထိုင်းငရုတ်စီကတော့ပိုပြီးတော့အချိုအချင်းရတာစုံပါတယ်
ထိုင်းစားတော့ဆိုင်ပန်းရှင်တူကတော့သူထိုင်းမျိုးစီကိုပိုကြိုက်တယ်လို့ပြောပါတယ
်။မှန်တယ်ဗျ။နွမ်းကွန်เนี่ยแบบคือแบบรสชาติมันจะเนียนๆ။
ချမတော့ချမတို့ရဲ့ငရုတ်စီကိုပိုပြီးတော့ကြိုက်တယ်။သူ့ရဲ့အရသာကပိုကောင်းတယ်လို့အတော်ပါပဲ။အဝင်လဲကောင်းပါတယ်။အမေရိကန်ငရုတ်စီကအရသာတစ်မျိုးပါ။နည်းနည်းဆက်ပြီးတော့ပြင်းတယ်
။ထိုင်းနိုင်ငံမှာဒီငရုတ်စီနှစ်ခုကိုရှင်ပြီးတော့ဘယ်ဟာကပိုကောင်းသလဲဆိုပြီးပြောနေကြတာတွေကတော့အမျိုးမျိုးပါ။အမေထိုင်းနိုင်ငံမှာရှိတဲ့ကျွမ်းကျင်သူတွေသဘောတူတာတစ်ခုကတော့အမေရိကန်ရဲ့ဒီချက်ဖတ်စိတ်ငရုတ်စီဟာအစားအသောက်အမျိုးမျိုးမှာအသုံးပြုလာနေကြတယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ရဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia Sub 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတလဲပြောပြပေးပါအောင်ရှင်
ကျွန်တော်တို့ကပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတောင်ဆူရနိုင်ငံမျိုးတော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။ကျွန်တော်တို့ကလုံခြုံရေးကောင်စီကတော့စစ်တပ်နဲ့တိုင်းပြည်မှာရံဖက်လက်နက်ကိုင်အုပ်စုတွေကိုတပ်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းဖို့တောင်းဆိုခဲ့တယ်လို့အရသားတွေနဲ့ကျွန်တော်တို့ကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုစစ်ရဆွေးမှုဖြစ်သတ်မှတ်ကောင်သတ်မှတ်မယ်လို့တတိပေးထားတာပါ။ညာတော့ကတတိစစ်စစ်ရှိတဲ့မျိုးတော်ဂျူဝါမှာတော့တနင်္လာနေ့ကပြစ်ခတ်တန်တွေပောက်ကွဲတန်တွေနဲ့9ရက်နှစ်မြောက်ဖြစ်တဲ့ပွဲတွေဖြစ်ပွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်ပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့ဆက်သွယ်တွေကဖြတ်တောက်လိုက်ပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဖရိကနယ်ပေါ်အမေရိကန်မြူတာနှူးကိုရဲဝင်နန်းတွေကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြသူတွေအဝေးပြေးလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြသလိုရဲတပ်ဖွဲ့ဝင်တွေကိုလည်းအမိုက်ထရက်တွေနဲ့ပြစ်ပောက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြသူရန်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်။ဤရနိုင်ငံမိုးဆူးမြို့အနီးမှာရှိတဲ့အဓိကလီတာစကန်တစ်ခုကိုဤရတပ်ဖွဲ့တွေမကြာခင်ကတည်းကပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အတွက် IS သွေးကြွတွေကိုချိန်မုံရေးပထမအဆင့်ရည်မှန်းချက်10ခုအောင်မြင်ပြီးဆုံးသွားပြီဖြစ်တဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.